မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်မုံရွာနဲ့ဒီ6ဦးမြို့နယ်တွေဘက်မှာဒေသခံ10ဦးထက်မနည်းသေဆုံးခဲ့ရပြီးတော့ဒေသခံတွေအများအပြားလည်းဈေးလွေရာကိုတိမ်းရှောင်နေကြရပါတယ်။တချိန်တည်းမှာပဲဒီမကွေးတိုင်းပွင့်ဖြူမြို့နယ်နဲ့ရင်းကျူမြို့နယ်တွေမှာလည်းလေကြောင်းတိုက်ခိုက်တာတွေရှိပါတယ်။မကွေးနဲ့စကိုင်းဘက်ကနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ချက်အပြည့်စုံကိုတော့ကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင်
။စကိုင်းတိုင်းမုံရွာမြို့နယ်တောင်ပိုင်းကကျေးရွာတွေဖြစ်တဲ့ညောင်ဖြူပင်သစ်စိတ်ဘူပဝဲကြီးရွာတို့ကိုဖေဖော်ဝါရီ12ရက်ပြည်တော်စုနဲ့ညာပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်10ဦးထက်မနည်းသေဆုံးခဲ့ပါတယ်။မုံရွာမြို့နယ်ကလျက်မှာရှိတဲ့ချောင်းဦးမြို့နယ်ထဲမှာစေဘေးဆောင်တွေရှိတဲ့ကလားကြီးရွာကိုလေကြောင်းကနေတိုက်ခိုက်ခဲ့လို့သေဆုံးခဲ့တာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။မုံရွာမြို့နယ်ချောင်းဦးမြို့နယ်တွေကလေကြောင်းတိုက်ခိုက်ခံရတဲ့အခြေအနေတွေကိုဒေသခံတူဦးကအခုလိုပြောပြပါတယ်။
မင်းညစကြတာမောင်ဝါမျိုးတဲ့ရောမဟုတ်ပါတော့လက်နက်ကြီးတွေရင်စကြတာလေ120တိပါလေကျွန်းမော်ကြီးအဲဟိုအဓိကကဘူးပါရင်လက်နက်ကြီးစကြတာခွဲလောက်လက်နက်ကြီးပြပြီးတော့ဆယ်နာရီကျော်လောက်မှဝိုင်းတွဲနဲ့နေရင်လည်းလာချတာဗျအဲ့ဒါဟိုဟာနဲ့မောင်ဝါမျိုးနယ်နဲ့ချောင်းမျိုးနယ်အဲ့ဒီတစ်ချိန်နဲ့တက်ရတာချောင်းဦးတဲကရှေ့ဆောင်စကန်ဟိုဟာတလဲကြီးစကန်ပါမယ်အဲ့ဒါဟိုဆက်ပြခွဲလာမှသူတို့ပြန်သွားတာခုလောလောဆယ်စုံနိုင်ရတော့မြောင်မြူပင်မှာက3ယောက်။အောင်ရသွားသူ့လေကောင်က3ယောက်။အောင်ရတစ်စိတ်က5ယောက်။ဆယ်ကြီးက3ယောက်
။လေချောင်းတိုက်ခိုက်မှုကြောင့်20ထက်မနည်းလဲဒဏ်ရာရရှိခဲ့သလိုချောင်းဦးမြို့နယ်ကလားကြီးကျေးရွာလေချောင်းတိုက်ခိုက်မှုအတွင်းသေဆုံးသူတွေထဲမှာကလေးငယ်2ဦးလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်။ဖေဖော်ဝါရီ23ရက်မနေ့2နာရီကျော်မှာတော့ဘုံကျဲတိုက်ခိုက်ခဲ့တဲ့မုံရွာမြို့နယ်တွေကကျေးရွာတွေကိုကျင်းတော့နေရင်နေနဲ့ထောက်လန်းပြီးမနေ့ပိုင်းမှာဒုတိယအကြိမ်လေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့သေးတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်မုံရွာနဲ့စလင်းကြီးမြို့နယ်အစကကျေးရွာတွေကိုစစ်တပ်လေကြီးတွေနဲ့တိုက်ခိုက်ခဲ့လို့နေရင်အချို့လည်းပျက်စီးခဲ့ရပါတယ်။ဒီလိုတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။အခုလိုလေကြောင်းကနေအကျဉ်းအီအတွက်များစွာဘုံကျဲတိုက်ခတ်ခဲ့လို့ကျေးရွာ9ရွာထက်မနည်းကထောင်ချီတဲ့ဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်။တစ်ဆယ်တည်းမှာပဲဖေဖော်ဝါရီ23ရက်မနက်ပိုင်းမှာရေစကြိုမြို့နယ်ရေလေကျွန်းဒေသကတာကောင်ကျေးရွာကိုလေကြောင်းကတိုက်ခတ်ခဲ့သေးတယ်လို့ရေစကြိုပခပတောင်ဝန်ကကပြောပါတယ
်။ဒီလိုနဲ့အစောကနှစ်မိုင်လောက်ပါ။ဟိုဟာချက်ဖိုက်တာမျိုးနှစ်ကျင်းကိုကြီးတက်ခဲ့တော့ဗောရေရေမျိုးလို့ဗောနော်ရှင်ရေရေတွေကတာကောင်လေးကြီးရောဗောအဲ့မှာဒီဟိုဘိုးနှလုံးဘုံကြီးနှလုံးကြီးပြီးတိုက်ခိုက်ကြတယ်ဗျာဟိုတောင်ရတလုံးနဲ့ဟိုအရှိရတလုံးဗောနော်ဒီနှလုံးကြီးပြီးတိုက်ခိုက်ကြတယ်အမတော့ကြီးကြီးအချိန်ကြတော့မရှိဘူးဗောနော်အေးလေးရတော့တုံးလုံးပြည့်စီသွားတယ်ဗျာ
အခုဇန်နဝါရီ16ရက်ကလည်းတာကောင်ကြီးရွာကိုစစ်တပ်ကလေကြောင်းနဲ့ဘုံကြီးတိုက်ခိုက်ခဲ့လို့အမျိုးသားတူဦးနဲ့ကလင်းငယ်တူဦးတေဆုံးပြီးနေရင်အချို့လည်းပျက်စီးခဲ့ပါတယ်မကွေးတိုင်းထဲမှာပွင့်ပြူမြို့နယ်မတဲကြီးရွာကိုလေကြီးဆက်တက်ရင်နေနဲ့ဘုံသီးတွေကျဲချခဲ့တယ်လို့ပွင့်ပြူမြို့နယ်ပါခဖပြန်ကြားရေးတာဝန်ခံကိုအညာသားကပြောပါတယ
်မကွေးတိုင်းနေတိုင်းမဲမှုခရိုင်ပွင့်ပြူမြို့နယ်မတဲကြီးရွာမတဲကြီးရွာမှာမတဲကနေရွာစီတာကျွန်တော်အမြောက်ရွာကိုဆက်တက်လေကြီးလာပြီးခြားတာည7နာရီနဲ့15မိနစ်အချိန်လောက်ပါလာခြားတာအဲ့ရခြားတဲ့အချိန်မှာကောက်ရိုးပုံနေမီးလောင်သွားတာပေါ့နော်ရွာရွာထိတ်ကိုကြာတာရွာထိတ်ကြာတဲ့ကောက်ရိုးပုံနေမီးလောင်သွား
2024နှစ်ကုန်ပိုင်းကစလို့လက်နက်ကန်အားကောင်းတဲ့မြို့နယ်တွေကိုစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေအရှိန်မြင့်လှုပ်ဆောင်လာနေပြီးဂျက်ဖိုက်တာတွေအပြင်လေကြီးကိုဆက်တက်ထားတဲ့ယင်းတွေကိုပါအသုံးပြုပြီးဘုံကျဲတိုက်ခိုက်နေတာတွေဖြစ်ပါတယ်ခင်ဗျ